ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အရေးကိစ္စတွေကိုဖြေရှင်းပေးဖို့အတွက်ရည်ရွယ်ချက်နဲ့ကုလသမဂ္ဂအတွင်းမှုချုပ်အောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းလိုက်တဲ့ပုံမှာနိုင်ငံတကာလူ့ခွင့်ရေးကော်မရှင်အဖွဲ့တွေကနေပြီးတော့ကြိုဆိုလိုက်ကြပါတယ်ဖြစ်ပျက်နေတဲ့လက်တွေ့အခြေအနေကိုလေ့လာပြီးတဲ့နောက်မှာအစိုးရကအကောင့်ထည့်ဖုံးဆောင်ရွက်နိုင်မယ့်အကြံပြုချက်မျိုးကိုကော်မရှင်အနေနဲ့ပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်းလည်းပြောဆိုခဲ့ကြပါတယ်အသေးစိတ်ကိုမတ်နန္နာချန်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်မှာ2012ခုနှစ်ကလူတရာကျော်တေဆုံးခဲ့ရပြီးတော့လူတသိန်းကျော်ဟာလည်း IDP ဒုက္ခသည်တွေဖြစ်စခန်းတွေမှာနေထိုင်နေရစေဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေနဲ့မွတ်စလင်တွေအကြဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခတွေဖြစ်ရှင်းဖို့အပါအဝင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ကိုဖီအနန်ဦးဆောင်ပြီးတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနကဖွဲ့စည်းခဲ့တဲ့အပေါ်နိုင်ငံတကာလူ့ခွင့်ရေးကျွမ်းကျင်သူတွေကကြိုဆိုခဲ့ကြတာပါ။ထိုင်းခြေဆိုင်လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ 45 Rights ကတော့ကြေညာချက်ထုတ်ပြန်ခဲ့ပြီးကော်မရှင်ဖွဲ့စည်းခဲ့တဲ့အပေါ်ကြိုဆိုကြောင်းနဲ့ဒီကော်မရှင်အနေနဲ့ရခိုင်ပြည်နယ်ရင်းမှာဆက်ဖြစ်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအဆုံးသတ်အောင်ကြိုးပမ်းတင့်တယ်လို့ပြောဆိုခဲ့ပါတယ်။45 rights ရဲ့အကြံပေးဘုတ်ဖွဲ့ဝင်လည်းဖြစ်ရခိုင်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးသူလည်းဖြစ်ခဲ့ဘူးသူတောမက်စ်အိုဟေကင်ဒါနာကဒါဟာအများမျှော်လင့်စောင့်စားနေတဲ့မှန်ကန်တဲ့ဆုံးဖြတ်ချက်အဖြစ်ပြောဆိုခဲ့ပါတယ
် A very relevant decision from the government
အစိုးရရဲ့ဒီဆုံးဖြတ်ချက်ဟာအင်မတန်မှတင့်တော်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အမျှော်မြင်ရှိတဲ့လို့ရလည်းဖြစ်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်လိုထင်ရှားတဲ့ခေါင်းဆောင်တွေဟာရှုပ်ထွေးတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အရေးကိုဝိုင်းဝန်းဖြေရှင်းရမှာတင့်တော်တဲ့ပုံကူမျိုးလို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်လဲအခြေခံအားဖြင့်တော့ NLD အစိုးရရဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်ကြိုးဆိုပါတယ
်။အခုဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့ကိုဖီအာနန်ဖောင်ဒေးရှင်းနဲ့လက်တွဲလှုပ်ဆောင်သွားမှာဖြစ်ပြီးတော့ဘက်လိုက်မှုမရှိပဲတကယ်လက်တွေ့ဖြစ်ပျက်နေတဲ့အခြေအနေတွေကိုအစီရင်ခံအကြံပေးသွားမှာဖြစ်တဲ့အပြင်ရခိုင်ဒေသကအခြေအနေတွေကိုနိုင်ငံတကာကပါလက်ခံလာအောင်လို့မစ္စတာကိုဖီအာနန်လို့အတွေ့အကြုံရင့်ကျက်သူတဦးကိုဦးဆောင်စေတာဖြစ်တယ်လို့ကော်မရှင်တာဝန်ရှိသူတဦးကဆိုပါတယ်။2008ခုနှစ်ကနေ2014ခုနှစ်အထိမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးစုံစမ်းစစ်ဆေးသူအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကိုရိုင်းနဲ့ရခိုင်ပြည်နယ်ကိုရောက်ခဲ့ဘူးတဲ့မစ္စတာကင်ဒါနာကသူအနေနဲ့ကော်မရှင်ကိုဦးစားပေးဆောင်ရွက်စေချင်တာနဲ့ပတ်သက်ပြီးအခုလိုအကြံပြုခဲ့ပါတယ
်။ As a former reporter what I would like to see in Rakhine State
ကျွန်တော်ကိုယ်တိုင်လည်းအကြိမ်တော်တော်များများနေရာတော်တော်များများကိုရောက်ခဲ့ဘူးတဲ့ရခိုင်ပြည်နယ်မှာလူအခွင့်ရေးကိုယ်စားလှယ်ဟောင်းတူအနေနဲ့မြင်တွေ့လူတာကတော့လူမှုအတိုင်းဝိုင်းကြားမှာခွဲခြားထားတဲ့မူဝါဒတွေကိုကြော်လွှားဖို့ပဲဖြစ်ပါတယ်။လူမှုအတိုင်းဝိုင်းတွေကိုခွဲခြားထားတဲ့အတွက်အဓိကနှိမ့်နာရတာကတော့ရိုဟင်ဂျာအတိုင်းဝိုင်းပဲဖြစ်ပါတယ်။ဒါတွေကိုရခိုင်ကော်မရှင်နဲ့ကိုဖီအာနန်တို့ကဦးစားပေးဖြေရှင်းစေချင်ပါတယ
်။အလားတူအမေရိကန်အခြေစိုက် Human Rights Watch လူ့ခွင့်ရေးအဖွဲ့ကအာရှရေးရာတာဝန်ခံ Brett Adams ကလည်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ဖွဲ့စည်းခဲ့တဲ့အပေါ်ကြိုဆိုကြောင်းအခုလိုပြောကြားခဲ့ပါတယ
်။ I'm confident that Kofi Annan Commission will come up with
ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အနေနဲ့ရခိုင်ပြည်နယ်ကပြဿနာတွေရဲ့ဒစိမ့်ပိုင်းဖြစ်တဲ့လူခွင့်ရေးပြဿနာကိုဖြေရှင်းနိုင်မဲ့လက်တွေ့ကြတဲ့အကြံပြုတိုက်တွန်းချက်တွေပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ကော်မရှင်ဟာခိုင်မာအားကောင်းပြီးအခြေအနေတစ်ခုလုံးကိုခြုံငုံသုံးသပ်နိုင်စွမ်းလည်းရှိပါတယ်။ဒါကြောင့်ဒီကော်မရှင်ကအစီရင်ခံတဲ့အခါမှာလက်တွေ့အချက်အလက်တွေကိုအခြေခံပြီးအစိုးရအနေနဲ့အကောင့်ထည့်ဖော်နိုင်မဲ့အကြံပြုချက်တွေဖြစ်လိမ့်မယ်လို့လည်းကျွန်တော်တို့ကမျှော်လင့်ထားပါတယ်။
ဒါ့အပြင်လူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အရှိတောင်အာရှနဲ့ပစိဖိတ်ရေးရညွှန်ကြားရေးမှူး Raffin Djamin ကလည်းမြန်မာအစိုးရရဲ့ကော်မရှင်ဖွဲ့စည်းကြောင်းကြေညာချက်ဟာရခိုင်ရေးကိုမြန်မာတာဝန်ရှိသူတွေအနေနဲ့အလေးထားကင်တွယ်နေတာကိုပြသတဲ့လက္ခဏာတစ်ရပ်ဖြစ်ပြီးဒါဟာရခိုင်ပြည်နယ်ရင်းကလူတွေအားလုံးလူ့ခွင့်ရေးခံစားရစေဖို့အတွက်လမ်းစာဖြစ်စေမယ်ဆိုရင်တန်ဖိုးရှိတဲ့လှုပ်ဆောင်ချက်ဖြစ်လိမ့်မယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ကျန်ပေးကော်မရှင်အနေနဲ့စက်တင်ဘာလ5ရက်နေ့ကျရင်ရန်ကုန်မှာပထမဦးဆုံးတွေ့ဆုံကြမှာဖြစ်ပြီးတော့အခြေအနေတွေကိုလေ့လာပြီးနောက်တစ်နှစ်အကြာမြန်မာအစိုးရကိုအကြံပြုစီရင်ခံစာတင်သွင်းသွားမှာလည်းဖြစ်ပါလိမ့်ရှင်